ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒေသကလူစီကားရဲ့အဝတ်ထည်ရောင်းတဲ့ဈေးထဲမှာဘုံတလုံးပေါက်ကွဲခဲ့တဲ့အတွက်လူပေါင်း23ဦးထဲမှနေသေဆုံးပြီး55ဦးဒဏ်ရာရခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်နယ်စပ်နားမှာရှိတဲ့ပါကစ္စတန်လူမျိုးစုတွေနေထိုင်ရာကူရမ်ကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရထားတဲ့အရက်ကပါရာချီနာအုပ်ချုပ်ရေးဗဟိုဌာနမှာပေါက်ပွဲမှုဖြစ်ပွားခဲ့တာပါ။အဲ့တလုံးထဲမှာဖွက်ထားတဲ့ဘုံကိုဈေးထဲမှာထားပစ်ခဲ့တာဖြစ်ကြောင်းကူရမ်ကအကြီးအကဲတယောက်ဖြစ်တဲ့ Amjad Ali Khan ကပြင်းထန်သတင်းဌာနကိုပြောပါတယ်။ဒီရှီယာမွတ်စလင်တွေအထက်ကနေထိုင်တဲ့ဒေသမှာသူတို့ဘုံဖောက်ခွဲတာဖြစ်ကြောင်းတရားမဝင်ဆူနီမွတ်စလင်အစွန်းရောက်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Lashkar e Jambi အဖွဲ့ကပြောပါတယ်။ဒီအဖွဲ့ဟာပါကစ္စတန်ကလူနည်းစုရှီယာမွတ်စလင်တွေကိုအထက်ကပြစ်မှတ်ထားပြီးတိုက်ခိုက်နေတဲ့အဖွဲ့ပါ။ရှီယာရီဟာအီရန်နဲ့ဆီးရီးယားသမ္မတဘက်ရှာအယ်အာဆတ်တို့ဘက်ကနေလိုက်ပါဆောင်ရွက်နေတာကြောင့်အပြစ်ပေးတဲ့အနေနဲ့တနင်္ဂနွေနေ့ဘုံဖောက်ခွဲတိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့တာလို့အဖွဲ့ပြောခွင့်ရကပါကစ္စတန်သတင်းဌာနတစ်ခုကိုပြောပါတယ်။ဒီပြောကြားချက်ဟာသူတို့အဖွဲ့ကပြောတဲ့သတင်းစကားအမှန်ဟုတ်မဟုတ်အတည်ပြုဖို့တော့ခက်ခဲပါတယ်။လူမျိုးစုတွေနေထိုင်ရာအဲ့ဒီဒေသမှာအစ္စလာမ်စစ်သွေးကြွတွေရဲ့အကြမ်းဖက်မှုတွေနဲ့ဆူနီနဲ့ရှီယာမွတ်စလင်တွေကြားဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်ပွားနေတာဖြစ်ပါတယ်ရှင်။